မှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငြင်းချမ်းစွာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွဲဖမ်းဆီးပစ်ခတ်တာတွေရှိလာတဲ့အခါမှာပြည်ရင်းကအရွယ်ဆုံးအလွှာဆုံးလူထုလူဒန်းစားပေါင်းစုံတွေဟာစစ်အာဏာရှင်ကိုရတဲ့နီးနဲ့ခုခံတော်လှန်ခဲ့ကြသလိုပြည်ပရောက်မြန်မာတွေကလည်းပြည်သူအာဏာပြည်သူထံပြန်ပေးရေးစစ်ကောင်းဆောင်တွေကိုနိုင်ငံတကာကဖိအားပေးလာအောင်တစ်ဖက်တစ်လမ်းကကြိုးပမ်းခဲ့ကြတာတွေရှိလာပါတယ်ဒီထဲမှာဂျာမနီနိုင်ငံကမြန်မာဒီမိုကရေစီရေလှုပ်ရှားမှုဖွဲ့ရဲ့ဥက္ကဋ္ဌမငင်းကျဲမေလည်းပါဝင်ပါတယ်
2012ခုနှစ်2013ခုနှစ်ပေါ့နော်ရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်ကျောင်းသားသမဂ္ဂစတင်တည်ထောင်တဲ့အချိန်ကနေစပါတယ်စရန်အောင်ပြီးတဲ့နောက်မှာတက္ကသိုလ်ရောက်လာပြီးတော့ကျောင်းသားအခွင့်အရေးလှုပ်ရှားမှုတွေပြီးတော့နိုင်ငံရေးလှုပ်ရှားမှုတွေကိုစိတ်ပါဝင်စားပြီးဒီတငယ်ချင်းတွေနဲ့အတူကျောင်းသားသမဂ္ဂတည်ထောင်ရာနေပြီးတော့နိုင်ငံရေးမှာစိတ်ပါဝင်စားပြီးဝင်ရောက်လှုပ်ရှားတာစတင်ခဲ့ပါတယ
်အခုလိုနိုင်ငံရေးမှာသူပါဝင်လာတာကလည်းမြန်မာနိုင်ငံမှာစစ်မဲ့တဲ့ဒီမိုကရေစီစနစ်ထွန်းကားပြီးဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်ရေးရည်မှန်းချက်ကြောင့်ပါတဲ့သူ2020ခုနှစ်မှာဂျာမနီနိုင်ငံကိုထွက်လာပြီးနိုင်ငံရေးသိပ္ပံဘာသာရပ်ကိုတင်ယူခဲ့တဲ့နောက်အဲ့ဒီပညာရပ်တွေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးမှာတထောင်တနေရာကပါဝင်ဖို့ရည်ရွယ်ထားခဲ့တယ်လို့ဆိုပါတယ
်ဂျာမနီနိုင်ငံကိုထွက်လာတဲ့အကြောင်းရင်းကနိုင်ငံရေးသိပ္ပံဘာသာရပ်ကိုတင် जा ပြီးတော့မြန်မာနိုင်ငံရဲ့မရသေးတဲ့မပြီးဆုံးသေးတဲ့ဒီမိုကရေစီအိမ်မက်ရှိကိုဝင်ပြီးတော့မတ်ဖို့ပေါ့နော်ဝင်ရောက်ပြီးတော့ထပ်ပြီးတော့အိမ်မက်ထပ်မတ်နိုင်ဖို့အတွက်ဆိုပြီးတော့ရောက်လာခဲ့တာပေါ့ဆိုတော့ဘာဖြစ်လို့ဒီလိုပြောရလဲဆိုလို့ရှိရင်2010နောက်ပိုင်းကနေပြီးတော့အခုဒီ2021အာနာဆရာနာမသိငယ်အချိန်ထိပေါ့နော်ဒီကာလတွေကိုကျမတို့ဒီကျောင်းသားလူငယ်တက်ကြွလှုပ်ရှားသူတွေကဒီမိုကရေစီအစ်စ်ရရလို့သတ်မှတ်ခဲ့တဲ့ကာလမဟုတ်ခဲ့ဘူးပေါ့အဲ့တော့ကျမတို့ရဲ့ဒီမိုကရေစီကဖက်ဒရယ်ဒီမိုကရေစီအိမ်မက်တိုင်းရင်းသားဒီညီကိုမောင်နှမတွေအားလုံးရဲ့ဒန်းတို့ညီများမှုနောက်ပြီးတော့တရားမျှတမှုနဲ့လူ့အခွင့်အရေးဒါတွေကိုနှုံးဆန်ဖြစ်ထားတဲ့ဖက်ဒရယ်ဒီမိုကရေစီအိမ်မက်အဲ့တော့ဒီဖက်ဒရယ်ဒီမိုကရေစီအိမ်မက်မပြီးဆုံးသေးတဲ့အချိန်မှာမက်လို့တော်မှစာလုံးရေးစနေတဲ့အချိန်မှာကျမအနေနဲ့ပညာတက်အောင်သင်တယ်ပြီးရင်ဒီပညာနဲ့နိုင်ငံရဲ့ဒီမိုကရေစီအိမ်မက်ကိုထပ်ပြီးတော့ဝင်ပြီးတော့တထောင်တနေရာအကောင့်ထဲပုံမယ်လို့ဆုံးဖြတ်ပြီးတော့ကျွန်မဒီမှာပညာသင်ဖို့အတွက်ထွက်လာခဲ့တာ
စစ်အာဏာသိမ်းလိုက်တဲ့ချိန်မှာသူ့ရဲ့မူလရည်မှန်းချက်တွေမျှော်လင့်ချက်တွေလုံးဝပျောက်ကွယ်သွားတယ်လို့ခန့်စားခဲ့ရတယ်လို့လည်းဆိုပါတယ်အဲ့ဒီနောက်ဂျာမနီနိုင်ငံမှာမြမအရေးဥဆောင်လှုပ်ရှားမှုစတင်ခဲ့တာတွေကိုလည်းအခုလိုပဲပြောပြပါတယ်
ဖေဖော်ဝါရီလတရက်နေ့စစ်အာဏာသိမ်းလိုက်ပြီးဆိုတဲ့ဟာတည်တည်ချင်းပါပဲကျွန်မရင်းနှီးရတဲ့ဒီဂျာမန်မိတ်ဆွေတွေနဲ့အတူတူကျမတို့ German Solidarity with Myanmar Democracy ဆိုတဲ့အဖွဲ့တစ်ခုစပြီးတော့တည်ထောင်ခဲ့ပေါ့နော်အဲ့တည်ထောင်လိုက်တဲ့အခါမှာကျမတို့ဆက်ဆအုံဆုံးတော့ကတော့အရင်ဆုံးသတင်းချက်လက်တွေ share ကြမယ်အဲ့ဒီတော့ငါဆိုရင်ပြည်တွင်းကသတင်းချက်လက်တွေပြည်ပပို့ဖို့ဆိုတာလည်းမလွယ်ကူခဲ့ပေါ့အဲ့တော့သတင်းချက်လက်တွေ share ကြမယ်နောက်ပြီးတော့ဂျာမနီပြည်တွင်းမှာမြန်မာနိုင်ငံဆိုတာနဲ့ပတ်သက်ပြီးတော့ဘလိုမျိုးဟိုလူစိတ်ဝင်စားမှုရအောင်လုပ်ရမလဲဆိုတဲ့ဟာမျိုးတွေကျမတို့စတင်ပြီးတော့လှုပ်ဆောင်ခဲ့ရပေါ့အဲ့လိုလုံးဆောင်ခဲ့တဲ့အခါမှာပဲကျမတို့ Facebook ဒီ group ကလူ3000လောက်ဖြစ်သွားတယ်။ဟိုတစ်လနှစ်လအတွင်းမှာပဲအဲ့မှာဒါဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုပို့ပြီးတော့မြင်လာတယ်။အဲ့ဒီနောက်မှာတော့ကျမတို့အဖွဲ့ကနေပြီးတော့ဒီဂျာမနီနိုင်ငံတဝမ်းလုံးမှာရှိတဲ့မြို့ကြီး12မြို့13မြို့တွေမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဆန္ဒပြမှုတွေနောက်ပြီးတော့ဒီမြန်မာနိုင်ငံစစ်အာဏာရှင်တွေနဲ့ဒီစီးပွားရေးလုပ်ငန်းတွေတွဲပြီးတော့လှုပ်ဆောင်နေတဲ့ဂျာမန်ကုမ္ပဏီတွေကိုဂျာမန်ကုမ္ပဏီတွေအနေနဲ့သူတို့လုပ်ငန်းတွေကိုဆက်လက်မလုပ်ဆောင်မှုအတွက်ကျမတို့ကြိုးပမ်းဆောင်ရွက်တာတွေနောက်ပြီးတော့ဒီဂျာမနီနိုင်ငံကဂျာမန်နိုင်ငံရေးသမားတွေလွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံမှာဘာတွေဖြစ်နေလဲမြန်မာနိုင်ငံသားဦးနိုင်ငံသားတွေတကယ်လိုအပ်တဲ့အရာတွေကဘာတွေလဲဆိုတာသိဖို့အတွက်သတင်းချက်လက်ပေးတာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေကိုကျမတို့ပြစ်မှတ်ထားပြီးတော့လှုပ်ဆောင်လာခဲ့တာအခုဆိုလို့ရှိရင်တော့6လတိုင်ခဲ့ပါပြီပေါ့
လက်ရှိမြန်မာနိုင်ငံကစစ်အာဏာရှင်ဆန့်ကျင်ရေးလူထုလှုပ်ရှားမှုနဲ့စစ်တပ်ရဲ့ကြမ်းဖက်မှုတွေကိုရရလက်နက်ဆွဲပြီးခုခံတော်လှန်နေကြတဲ့ရဲဝတ်နဲ့လူငယ်တွေရဲ့ပိတ်ဆက်တဲ့စိတ်ဓာတ်တွေကိုသူ့အနေနဲ့အလေးပြုပါတယ်လို့လည်းသူကပြောပါတယ်ပြည်သူတွေအနေနဲ့လည်းဒီလူငယ်တွေရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေကိုဝန်းရံအားပေးကြဖို့သူကအခုလိုပဲမေတ္တာရက်ခံပါတယ်
ကျမကိုဒီကဂျာမနီကမီဒီယာတွေနောက်ပြီးတော့ဂျာမနီကနိုင်ငံရေးသမားတွေကမေးတယ်မေးခွန်းရှိပါတယ်ဒီတော်လှန်ရေးကိုအောင်မြင်မယ်လို့ယူဆသလားဒီတော်လှန်ရေးဟာရှေ့ကလူမျိုးပဲစစ်တပ်ရဲ့လူမဆန်စွာ နှိမ်နှင်းမှုရဲ့အောက်မှာကြာဆုံးသွားနိုင်သလားလို့မေးခွန်းထုတ်ကြပါတယ်။အဲ့ချိန်မှာကျွန်မရဲရဲဝံ့ဝံ့နဲ့ဖြေခဲ့တာတခုရှိပါတယ်။ငါတို့ကနိုင်မယ်လို့ယူဆလို့တိုက်ခဲ့တာမဟုတ်ဘူး။ငါတို့ကနိုင်ကိုနိုင်ရမယ်လို့တွေးပြီးတော့ဒီတိုက်ပွဲကိုဝင်တာဖြစ်တယ်လို့အငြင်းတမ်းပြောခဲ့။ဒါကဘာကြောင့်လဲဆိုတော့ကျွန်မတို့ကဒီမျိုးဆက်ကဟိုလွတ်လပ်မှုရဲ့အရာသာဆိုတာဘာလဲဆိုတာကိုသိခဲ့ပြီးပြီ။သူတို့မှာအိမ်မက်တီရှိတယ်။အဲ့ဒီအိမ်မက်တီကိုအခိုးခံလိုက်ရတဲ့လူငယ်တွေအနေနဲ့သူတို့အိမ်မက်ကိုသူတို့ပြန်ရယူပိုင်မှုရှိတယ်။သူတို့ဘဝကိုသူတို့ပြန်ပြီးတည်ဆောက်ပိုင်မှုရှိတယ်။သူတို့ချစ်တဲ့တိုင်းပြည်ကိုသူတို့အိမ်မက်မတ်ထားသလိုသူတို့တွေးထားသလိုမျိုးပဲအဲတည်ထောင်ခွင့်ရှိတယ်။ဒါကြောင့်မလို့ဒီအားအင်တွေနဲ့ဒီမြန်မာနိုင်ငံကလူငယ်တွေကျမတို့ရဲ့ညီမတွေညီကိုတွေကဒီဒီမိုကရေစီရေးတိုက်ပွဲဖက်ဒရယ်ဒီမိုကရေစီရေးတိုက်ပွဲတရားမျှတမှုတိုက်ပွဲကိုဝင်ရောက်တိုက်နေကြတာလို့ကျမမြင်ပါတယ်။လူငယ်တွေကအင်မတန်မှဒီချိန်မှာအင်မတန်ကြီးမားတဲ့တန်ဖိုးတွေကိုပေးဆက်နေရပါတယ်။ပြည်သူလူထုတစ်ရက်လုံးအနေနဲ့လည်းဒီသားတွေသမီးတွေကိုပြည်သူသားတွေသမီးတွေကိုကူညီပေးကြပါထမင်းတနက်ကြွေးလည်းပဲကျေးဇူးတင်ကြပါတယ်။နောက်ပြီးတော့ရောက်ရနေရနေပြီးတော့ရရအဆင်ပြေသလိုကူညီပေးကြဖို့အတွက်ကျွန်မကတော့အဲဒီကနေပြီးတော့တောင်းဆိုချင်ပါတယ်
။ဒါကတော့ဂျာမနီနိုင်ငံကမြန်မာဒီမိုကရေစီရေလှုပ်ရှားမှုအဖွဲ့ရဲ့ဥက္ကဋ္ဌမငင်းကျဲမေပါရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။